မြန်မာနိုင်ငံရဲ့လွတ်လပ်ရေးဖခင်လို့တင်စားခေါ်ဝေါ်ခဲ့ကြတဲ့ဘူဂျောင်းဆန်းရဲ့မွေးနေ့နှစ်တရာပြည့်ပွဲတွေကိုပြည်ပပြပါကနေရာတည်တည်မှာကျင်းပခဲ့ကြပြီးတော့အမေရိကန်ပြည်ထောင်စုရှေ့ဘက်ချန်မေရီလန်ပြည်နယ်မှာလည်းမနေ့ကစနေနေ့ကဘူဂျောင်းဆန်းမွေးနေ့နှစ်တရာပြည့်အခမ်းအနားကိုကျင်းပခဲ့ကြပါတယ်အဲ့ဒီပွဲကိုတော့ကိုရိုင်းသွားရောက်သတင်းယူခဲ့တဲ့ကိုညံဝင်းအောင် 真正唱的大地方，一点都不大。唱不呀，你在口，叫啥什么歌？
အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ကတရီညိုမြန်မာသားအကြောင်းမှာပြီးခဲ့တဲ့နိုင်ရီပိုင်းအတွင်းကျင်းပခဲ့တဲ့ဘူဂျွတ်အောင်ဆန်းနှစ်တရာပြည့်အထိမ်းအမှတ်အခမ်းအနားကမြန်မာကလေးငယ်တွေရဲ့ကြဗျာရွတ်တံတွေကြားခဲ့ရတာပါမြန်မာလူလတ်ရေးပြီးသူကဘူဂျွတ်အောင်ဆန်းရဲ့မွေးနေ့လည်းဖြစ်မြန်မာနိုင်ငံရဲ့ကလေးများနေ့လည်းဖြစ်တဲ့ဖေဖော်ဝါရီလ13ရက်နေ့ရောက်တိုင်းမေရီလန်းပြည်နယ်မှာအထိမ်းအမှတ်အခမ်းအနားတွေအရင်နှစ်ကကျင်းပခဲ့ပြီးပေမဲ့2015ဒီနှစ်မှာတော့အလွန်အေးခဲ့တဲ့ရာသီဥတုအောက်မှာပဲဘူဂျွတ်အောင်ဆန်းရဲ့ရာပြည့်ပွဲကိုထူးထူးခြားခြားအစီအစဉ်နေနဲ့ကျင်းပဖြစ်ပါတယ်လို့တပည်ညိုမြန်မာသားចောင်းရဲ့ចောင်းអ៊ុជីဒေါ်မီငိမ့်ကပြောပါတယ
်ဒီနှစ်ကတော့အထူးသဖြင့်ကိုကျမတို့ကဒီနှစ်တရားပြည့်တဲ့ပွဲဖြစ်တဲ့အတွက်ကြောင့်လူငယ်တွေရောကလေးတွေရောဘူဂျုတ်ကိုပို့ပြီးတော့လဲမှတ်မိသွားအောင်ပို့ပြီးတတိယသွားအောင်ဆိုပြီးတော့ဒီနှစ်ကိုပို့ပြီးတော့တိတိကျကျထူးထူးခြားခြားလို့ဖြစ်ပါတယ်ဘူဂျုတ်မွေးနေ့ကကလေးများနေ့လည်းဖြစ်တယ်ဆိုတော့အဓိကကလူငယ်တွေကလေးတွေကိုပူးပေါင်းပါဝင်စေချင်ပါတယ်ဒါကြောင့်ကလေးတွေကပြားရွတ်တာကလေးတွေကတာတချင်းဆိုတာအဲ့ဒါတွေပါပါမယ်နော်လူငယ်တွေကလည်းချော်ပြေးတာတွေပါတယ်အထူးသဖြင့်ကတော့ကျမတို့ဒီမှာရှိနေတဲ့မြန်မာမိသားစုတွေအားလုံးဝိုင်းလောက်ကြတဲ့ပွဲပါ
ဘူဂျုတ်ရပြည့်ပွဲအမှတ်ရစရာစကားပြောသူတွေထဲမှာဘူဂျုတ်အောင်ဆန်းရဲ့တူတော်ဆက်သူလည်းဖြစ်1948မှာကြာဆုံးခဲ့ရတဲ့အာဇာနည်ခေါင်းဆောင်တဦးဖြစ်သူဦးဘဝင်းရဲ့သားလည်းဖြစ်တဲ့ဒေါက်တာစေဝင်းနဲ့ပါဝင်ပါတယ
်ဘူဂျုတ်အောင်ဆန်းကပြည်အောင်စုပြစ်စိတ်တွေနဲ့ညီညီညွတ်ညွတ်နဲ့ဘူဂျုတ်အောင်ဆန်းကဗမာပြည်ဟာနော်အနည်းဆုံးတော့အရှိတောင်အာရှမှာထိတ်တန်းကဖြစ်စိတ်တွေနဲ့ဒါသူပြောတဲ့အဲမှာကျွန်တော်တို့သိလို့ရတယ်အဲ့ဒါတွေဘာတွေဖြစ်ခဲ့မလဲကျွန်တော်တို့ဒီနေရာကလားကျွန်တော်တို့ညီညွတ်နေပြီလားဟုတ်လားကျွန်တော်တို့တိုင်းပြည်ကဘာမှမဖြစ်သေးပါဘူးအများကြီးလိုသေးတယ်ဘာလို့ကျွန်တော်တို့မဖြစ်သလဲဘသူမှတာဝန်ရှိကြလဲဆိုတော့အနည်း90အတွင်းမှာဗမာပြည်ရဲ့ဒီလုံပိုင်ပွဲပေါ့ဗျာဒီအာဏာကိုကန်ဆွဲထားတဲ့ပုဂ္ဂိုလ်တွေအဲ့မှာအများဆုံးတာဝန်ရှိတယ်
ဒီကနေ့လိုနိုင်ငံရေးအခြေအနေတွေအောက်မှာလူငယ်တွေကြားဘူဂျော့အောင်ဆန်းလူစိတ်တက်မျိုးရှင်တန်နေဖို့အရေးကြီးတယ်လို့ပြောလာသူကတော့ကြာဆုံးအာဇာနည်ခေါင်းဆောင်ဦးရာဇတ်ရဲ့မြေဖြစ်သူဒေါက်တာမြတ်ထူးရာဇတ်ပါ
လွတ်လပ်ရေးကိုရအောင်လုပ်ခဲ့တဲ့အချိန်မှာသူတို့အနေနဲ့ပြည်တွင်းမှာစူးစမ်းခဲ့တပိမောက်ပြီးစူးစမ်းခဲ့မရတဲ့အချိန်မှာပြည်ပေါက်ထွက်ခဲ့ပြည်ပနေပြီးတော့ပြန်လာတဲ့အချိန်ကျတော့လေဂျပန်လက်အောက်ကနေပြီးလွတ်လာအောင်သူနဲ့စတီရောက်လို့သွားကြဒါပေမဲ့သူတယောက်ထက်လို့လို့မရဘူးကြည့်ရဲလို့လို့မရတဲ့ကြောင့်သူ့အနေနဲ့အာလုံဘူဂျုတ်အနေနဲ့လူပေါင်းစုံတိုင်းသားပေါင်းစုံနဲ့တွဲပြီးလုပ်ခဲ့အဲ့ဒီစိတ်သက်ကိုကျွန်တော်လူငယ်တို့ကိုရှိစေချင်တယ်အခုအချိန်မှာသူဖြင့်ဒီလိုအခြေအနေမျိုးမှာအကွဲဝဲပြားပြားဖြစ်နေတဲ့အချိန်မှာပြည်သူကျောင်းသားနဲ့စီပေါ်ဝိုင်းသမားတွေပညာရှင်တွေအာလုံဝမ်းလို့ကြဘူဂျုတ်ရဲ့စိတ်သက်ကိုကျွန်တော်နဲ့အမျှော်မြေကိုလူငယ်တို့အနေနဲ့ပြည့်စစ်ကြလေးလားစီပေါ်ပြီးတော့ဖြစ်စေချင်တယ
်ပရိသတ်300နီးပါးတက်ရောက်တဲ့ဒီအခမ်းအနားမှာကျောင်းသားမိဘတွေကဘူဂျုတ်အောင်ဆန်းကြိုက်တဲ့ပဲပြုတ်နံပြားအပြင်မိုးဟင်းကားအခြားမြန်မာမုံမျိုးစုံနဲ့လည်းတက်ခင်းအခန့်တလို့ဘူဂျုတ်ကိုဂုံပြုတဲ့ကြပြားတွေလည်းရွတ်ဆူကြပါတယ်အဲ့ဒီတည်းမှာရက်ဝေးနယူးယောက်မြို့ကမြန်မာမိသားစုတွေလည်းလာရောက်ပြီးအဆူအကရီနဲ့ဖြိုပြေးခဲ့ကြပါတယ်ခင်ဗျာ